LGBT လို့အတူကောက်ခေါ်တဲ့လိင်စိတ်ကွဲပြားသူတွေအပေါ်ခွဲခြားဆက်ဆံတာတွေရှိနေတဲ့အတွက်ဥပဒေတွေပြင်ဆင်ရေးဆွဲကြတဲ့အခါမှာ LGBT တွေရဲ့အခွင့်အရေးကိုအလေးထားစဉ်းစားပေးဖို့ဒီကနေ့ဇူလိုင်လ29ရက်နေ့မှာလုပ်တဲ့ Annual LGBT Forum ကနေပြီးတော့တိုက်တွန်းလိုက်ကြပါတယ်။ဒီ Forum ဟာပြည်တွင်း LGBT နဲ့လူ့အခွင့်အရေးအပေါ်အခြေခံထားတဲ့ပထမဆုံး Forum ဖြစ်ပြီးဆွေးနွေးပွဲအတွင်းမှာ LGBT အသိုင်းအဝိုင်းတွေကိုထိခိုက်နေတဲ့လူမှုဘဝပတ်ဝန်းကျင်နဲ့ဥပဒေကိစ္စရပ်တွေကိုဆွေးနွေးခဲ့ကြတာဖြစ်ပါတယ်။ကိုယ်တိုင်သွားရောက်သတင်းယူခဲ့တဲ့ VOA သတင်းတောက်ကိုဇော်ထက်ပြောပြမှာပါရှင်။
LGBT ရေပေါ်တက်ရောက်မှုရှိပြီးဖိနှိပ်တာများဆုံးဖြစ်နေတဲ့ဥပဒေပုံမှန်တွေကိုပြင်ဆင်ပေးဖို့နဲ့အကာအကွယ်ပေးရမူဝါဒတွေအစိုးရကရေးဆွဲပေးဖို့ LGBT နဲ့လူ့ခွင့်ရေးအဖွဲ့တွေကဇူလိုင်29ရက်ရန်ကုန်အေးဆဲတာဝါမှာလုပ်တဲ့ Annual LGBT Forum မှာပြောလိုက်တာဖြစ်ပါတယ်။ဖွဲ့စည်းပုံအခြေခံဥပဒေမှာ LGBT တွေရဲ့အခွင့်အခဏာကိုလည်းထည့်သွင်းဖို့လူ့ခွင့်ရေးအဖွဲ့တွေကကြိုးစားနေကြတာလည်းဖြစ်ပါတယ်။လွတ်တော်မှာ LGBT အရေးကိစ္စနဲ့ပတ်သက်ပြီးဆုံးဖြတ်တဲ့အခါမှာလွတ်တော်ကိုယ်စားလှယ်တွေရဲ့ပူးပေါင်းမှုကအရေးကြီးလို့လူ့ခွင့်ရေးသမားတွေကသူတို့ကိုစီရင်လှုပ်ဆော့တက်ဖို့လိုကြောင်းညီညွတ်ချင်းမြန်မာရဲ့အမှုဆောင်ဒါရိုက်တာဦးအောင်မျိုးမင်းကပြောပါတယ်
။ကိုမျိုးနယ်ကကိုစားလှယ်ကကိုပြောတဲ့အချိန်မှာခုနပြောလို့ LGBT ရေးကိုထည့်သွင်းစဉ်းစားခြင်းမှာကန့်ကွက်တာမဟုတ်နဲ့ထောက်ခံတဲ့ဖြစ်ဖို့အတွက်ကိုမျိုးနယ်မှာကိုပြန်ပြီးတော့လှုပ်လှုပ်ကြတာဒါလေးကိုထပ်ပြောချင်တယ်။ဒါကြောင့်လဲဆိုတော့တူကအစိုးရပြည်သိတိုင်အောင်ထွတ်တော်မှာမေခွဲဆုံးဖြစ်တာရှိပါဘူး။တူတရားမင်းလေးမရပါဘူး
။ဒီပေါ်နိုင်ငံကတော့သူတို့နိုင်ငံရဲ့2015ဖွဲ့စည်းပုံအစ်စ်မှာLGBT ရင်းနဲ့ပတ်သက်လို့ခွဲခြားဆက်ဆံတာတွေကိုကန့်တတ်တဲ့ဥပဒေတွေထည့်သွင်းရေးဆွဲခဲ့လို့ဥပဒေနဲ့တရားဝင်ရည်တည်ခဲ့တဲ့အာရှရဲ့ပထမဆုံးနိုင်ငံလည်းဖြစ်ပါတယ်။ပြည်တွင်း LGBT အဖွဲ့အစည်းတွေအနေနဲ့2010ကစလို့လူ့အခွင့်အရေးကိစ္စတွေမှာပါဝင်လာခဲ့ပြီးသူတို့ကွန်ရက်အနေနဲ့ကတော့2012နောက်ပိုင်းမှာစတင်ခဲ့တာပါ။ LGBT Forum အနေနဲ့ကတော့အခုအချိန်ကပထမဆုံးဖြစ်ပြီးဒီ Forum ပြီးရဲ့နောက်ပိုင်းမှာ LGBT တွေရင်ဆိုင်ရရဲ့ပြဿနာတွေကိုပိုပြီးထုတ်ဖော်ပြောဆိုနိုင်လိမ့်မယ်လို့ယုံကြည်ကြောင်း LGBT အခွင့်အရေးဆိုင်ရာကွန်ရက်ဘုတ်အဖွဲ့ဝင်ဖြစ်တဲ့ကိုတင်ကိုကိုကပြောပါတယ်။
ဆိုတော့ဟိုကျွန်တော်အခုလက်ရှိမြန်မာပြည်အခြေအနေမှာပြောမှဆိုလို့ရှိရင် LGBT တွေအတွက်ကာကွယ်ပေးထားတဲ့ဥပဒေရယခုဒီနေ့အချိန်ကြီးပေါ့နော်မရှိနေတယ်လို့နောက်ကော LGBT တွေဟိုတွေ့ဝိုက်ပြီးတော့မှကျွန်တော်တို့တွေရေးယူနေတဲ့ဥပဒေတွေရှိတယ်ပေါ့နော်အဓိကအဲ့ဒါပါလဲဆိုလို့ရှိရင်အဲကျွန်တော်တို့ရသက်သက်ကြီးပုံမှန်၃ခုခုံလောဟာမျိုးနောက်ကော ရန်ကုန်ရက်အပ်ဥပဒေတွေဖြစ်တဲ့မှောင်ရိပ်ခုမှုမတင်ငါမှုဆိုရဟို 30D တို့ဟိုနေသလိုရှိရင်တော့ 35D တို့အော်ဆိုအဲ့လိုဥတွေပဲရှိရပါတယ်နော်ခုနကပြောတယ်ပုံမှန်၃ခုခေါ်ပါသလိုရှိလို့ရှိရင်အဲ့ပုံမှန်၃ခုခေါ်ပါဒါပေမဲ့ဒါနဲ့ဆန့်ကျင်လို့လိင်ဆက်ဆံမှုမျိုးလို့သူကပြောချင်တာဖြစ်တဲ့အကြောင်းမို့ LGBT ကကြတော့အမျိုးသားချင်းချင်းချစ်ခင်သုံးမတတ်သူတွေအမျိုးသမီးချင်းချင်းချစ်ခင်သုံးမတတ်သူတွေဖြစ်တဲ့အတွက်ကြောင့်မို့သူတို့တွေကနောက်ဆက်ပြီးတော့တပါလာတာပါလဲသလိုရှိရင်အဲသူတို့တွေနဲ့လိင်ဆက်ဆံတဲ့ကိစ္စအဲ့ရဘောကိစ္စတွေသူကအထက်တွင်စဉ်းစားလာပြီးတော့မှဒီပုံမှန်တွေနဲ့အရေးယူတဲ့ကိစ္စတွေပဲဖြစ်လာတယ်ပေါ့လေနော်
အလုံးသမားဝင်ကြီးဌာနကလုပ်ငန်းဝင်လုံခြုံမှုဆိုင်ရာမူဝါဒပြဌာန်းတာမှာ LGBT ရဲ့အရေးကိစ္စကိုထည့်သွင်းရေးဆွဲဖို့လင်ပြောင်းလဲထားတဲ့သူတွေကြုံရရဲ့ကျန်းမာရေးပြဿနာတွေကိုကျန်းမာရေးဝင်ကြီးဌာနကထည့်သွင်းစဉ်းစားဖို့စာတင်ကြောင်းတွေမှာခွဲခြားမခံရအောင်ပညာရေးဝင်ကြီးဌာနကမူဝါဒတွေဖော်ဆောင်ဖို့ဒီနေ့လုပ်တဲ့ LGBT Forum မှာဆွေးနွေးခဲ့ရလဲဖြစ်ပါတယ
်ကိုစောထက်ပြောပြသွားတာပါရှင်